ပြီးခဲ့တဲ့သတင်းပတ်တောက်ကြနေတုန်းကအိန္ဒိယမြန်မာနယ်စပ်မြန်မာပြည်ရဲ့နယ်နိမိတ်ထဲမှာနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့အိန္ဒိယစစ်တပ်တို့တိုက်ပွဲဖြစ်ခဲ့တာမဟုတ်ဘူးလို့မြန်မာတပ်မတော်ဘက်ကတရားဝင်ညင်းဆန်ထားပါတယ်။ဒါပေမဲ့လည်းအိန္ဒိယမြန်မာနယ်စပ်မှာနေထိုင်နေကြတဲ့နာဂတိုင်းရင်းသားအဖွဲ့အစည်းတွေကတော့ဩဂုတ်လ19ရက်နေ့တုန်းကမြန်မာပိုင်နက်ထဲမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။သတင်းအပြည့်အစုံကို VOA သတင်းတောက်မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဩဂတ်လ19ရက်နေ့ကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့အိန္ဒိယစစ်တပ်တို့မြန်မာနယ်နိမိတ်အတွင်းတိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်လို့မြမတမရောဘက်ကညှင်းဆန်ပေးမယ်လေ။အိန္ဒိယမြန်မာနယ်စပ်မှာနေထိုင်တဲ့နာဂတိုင်းရင်းသားတွေကတော့မြမစစ်တပ်ဘက်ကညှင်းဆန်တယ်လို့မဟုတ်ပဲတိုက်ပွဲတကယ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့နာဂပြည်သူအဖွဲ့ကဥနူကြီးခေါ်ဦးစောစားကအခုလိုပြောပါတယ်
။ဒါကိုတော့ကျွန်တော်တို့ကတော့အဖြစ်ပြအမှန်ကိုမပြောချင်လို့ဖြစ်ပါလိမ့်မယ်။အဲ့ဒါကိုကျွန်တော်ဘာမှသူ့အတွက်မပြောချင်ဘူး။ဒါမဲ့ဖြစ်တာတော့အမှန်လို့ကျွန်တော်ကတော့သိရပါတယ်။အိန္ဒိယတပ်ကNSN ကအဖွဲ့နဲ့ဝင်ပြီးတော့တိုက်တာအဲ့ဒါအတီးပြုတ်ပြီးတော့NSN ကပြောခဲ့တာရှိပါတယ်။ဒါတော့တိုက်ပွဲတွေဖြစ်ခဲ့တာတော့အမှန်ပဲ။အခုတော့ရပ်သွားတဲ့သဘောရှိပါတယ်။ NSN ကပြောပြန်အပြောအထစုချက်အရာတော့ကလန်တပ်ဖဲလည်းပဲတန်ရရသွားတယ်လို့ပြောတယ်
။မြမတမရောဘက်ကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့အိန္ဒိယစစ်တပ်တို့မြမနိုင်ငံနေနိမိတ်အတွင်းမှာတိုက်ပွဲဖြစ်ပွားတယ်ဆိုတဲ့သတင်းမှန်ကန်မှုမရှိဘူးလို့တရားဝင်သတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့အိန္ဒိယစစ်တပ်နဲ့ NSCNK တို့မြမနေနိမိတ်အတွင်းထိဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့အိန္ဒိယအာဏာပိုင်တွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးအိန္ဒိယသတင်းတွေမှာတော့ဖော်ပြကြပါတယ်။မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ကြမှာတော့မြန်မာနိုင်ငံတွင်းမှာတဖက်နိုင်ငံအစိုးရကိုနှောက်ယှက်ဖျက်ဆီးတဲ့ဗဲလက်နက်ကင်တပ်ဖွဲ့ကိုမဆိုအခြေချခွင့်မပြုထားကြောင်းနိုင်ငံတမရုံအချင်းချင်းနေဆက်မှာကင်းလဲမှုတွေလှုံ့ဆော်နေပြီးပူးပေါင်းဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။အိန္ဒိယစစ်တပ်နဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီတို့ဩဂတ်လ19ရက်နေ့ကမြန်မာပြည်ဘက်အချမ်းနာဂဒေသအတွင်းကရန်ကျုံကျေးရွာ၊ရွှေလောကျေးရွာနဲ့နေဆက်မှာရှိတဲ့ထွေးလော်ကျေးရွာတို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေဘက်ကတော့ပြောပါတယ်။နိုင်ငံဆက်ဆံရေးကိုငဲ့ပြီးတော့တမရော်ဘက်ကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့အိန္ဒိယစစ်တပ်ကြားမြန်မာနယ်နိမိတ်အတွင်းတိုက်ပွဲဖြစ်ပွားတာမဟုတ်ဘူးလို့ညင်းဆန်တယ်လို့နာဂမျိုးသားရေးရာကောင်စီကဦးနှောင်အောင်ဆန်းကယူဆပြောဆိုပါတယ
်ကျွန်တော်တို့ဘက်ကတော့ဟိုဘယ်လိုပြောလဲဆိုတော့သုံးတက်ချက်ကျွန်တော်မပြောလို့ဘူးပေါ့လေဒါပေမဲ့ခုနပြောလို့ကျွန်တော်တို့မြန်မာပြည်ရဲ့နယ်နိမိတ်ကိုသိကြတဲ့အခါမှာဒါလိုတကယ်ပဲကျွန်တော်တို့ကတော့ဘန်ကန်နဲ့ပြောချင်တာပေါ့ဗျာအဲ့တော့ခုနပြောဆိုတာကတော့ဟိုနိုင်ငံဆက်ဆံရေးပုံမှာရှေ့ခံပြီးတော့သူတို့ထုတ်ပြန်တဲ့နေသားမျိုးနဲ့ဒါရှိအောင်ရှိမှာပါဒါပေမဲ့ကျွန်တော်တို့ဖြစ်သေးချင်တာကတော့ဘာလဲဆိုတော့ဒီမန်ကန်နဲ့သတင်းပုံမှာရှေ့ခံပြီးတော့ဟိုပြောဆိုတာမျိုးပဲဒါကျွန်တော်အဓိကဖြစ်သေးချင်တာပါ
မိုင်ပေါင်း1200နီးပါးရှိလျားတဲ့အိန္ဒိယမြန်မာနယ်စပ်မှာအရင်ကနာဂလက်နက်ကင်တပ်ဖွဲ့နဲ့အိန္ဒိယစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့လည်းမြန်မာတပ်မတော်ဘက်ကအခုလိုညှင်းဆန်ခဲ့ပူပါတယ်နာဂတပုံတွေကိုမြန်မာဘက်ကလက်ခံထားတယ်ဆိုပြီးအိန္ဒိယအာဏာပိုင်တွေဘက်ကဆွတ်ဆွဲမှုတွေအရင်ကတည်းကရှိခဲ့တာလည်းဖြစ်ပါတယ်ရှင်